မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာကိုကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကပြင်းပြင်းထန်ထန်အပြစ်တင်ရှုံချတယ်လို့ဒီကနေ့အကြေညာချက်ထုတ်ပြန်ပါတယ်။ဆီယနာတင်းယူအုပ်ချုပ်နေတာကို G7 အဖွဲ့ကတနည်းတညွတ်ချက်ထပ်ပြီးတော့ကန့်ကွက်လိုက်တာပါ။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအစွမ်းကုန်ထိန်းသိမ်းတိုင်းလည်လုပ်ကြဖို့အတွက်အကြေညာချက်မှတိုက်တွန်းပါတယ်။လက်နက်မဲ့ပြည်သူတွေအပေါ်ခြေအစ်စ်တွေနဲ့ပြစ်ခတ်တာလက်မခံနိုင်ဘူး။ငြိမ်းချမ်းစွာဆန္ဒပြမှုတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုပ်ရအတွက်တာဝန်ခံရမယ်လို့ G7 နိုင်ငံသားရေးဝန်ကြီးတွေကပြောပါတယ်။အာဏာသိမ်းတဲ့အတွက်ကြောင့်မို့ဒီဆန္ဒပြသူတွေအပေါ်မှာနှောက်ယှက်ဖိနှိပ်တဲ့လုပ်ရတွေကိုလည်းသူတို့ကရှုံချပါတယ်။ဆန္ဒပြသူတွေ၊ဆရာဝန်တွေ၊အစိုးရဝန်ထမ်းတွေ၊တရင်းနောက်တွေကိုပြစ်မှတ်ထားနေတာတွေကိုရပ်ဖို့နဲ့အရေးပေါ်အခြေအနေထုတ်ပြန်ထားတာကိုရုပ်သိမ်းဖို့လည်းတောင်းဆိုပါတယ်။အကူအညီလိုအပ်သူတွေအတွက်လူသားချင်းစာနာနဲ့အကူအညီပေးခွင့်ရဖို့အတွက်ကိုလည်း G7 အဖွဲ့ကတောင်းဆိုထားပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်၊တမရဦးဝင်းမြင့်နဲ့တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကပြန်ထပ်ပြီးတော့တိုက်တွန်းပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုအတွက်တောင်းဆိုနေကြသူတွေနဲ့အတူရပ်တည်နေပါတယ်လို့ G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံတို့ပါဝင်ပါတယ်။အနာတယူထားတဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂထူထောင်ညီလာခံမှာတောက်ကြနေကြရဲ့အထူးအစည်းအဝေးလုပ်မှာဖြစ်ပါတယ်။မူလအစီအစဉ်မရှိဘဲအလွတ်တဘောလုပ်မဲ့အစည်းအဝေးဝဲကြရင်ကုလသမဂ္ဂအတွင်းဟူချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီရှာနာဘာခနာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုမှုအရအထူးအစည်းအဝေးလုပ်မှာဖြစ်တယ်လို့အထူးထောင်ညီလာခံသဘာဝတိပြောခွင့်ရကအတည်ပြုထားပါတယ်။ဒီနေ့ခေတ်ကဘာကြီးမှာအာနာတိန်လို့ရက်ကိုဘလို့မှလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းပြောကြားထားပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီးကာကွယ်ရေးဦးစီးချုပ်ကအာနာတိန်ယူအုပ်ချုပ်နေတဲ့ကိစ္စကိုအာဆီယံနိုင်ငံတွေထဲမှာလည်းဆွေးနွေးအပြေရှားနိုင်ဖို့ကြိုးစားနေကြပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုပ်မယ့်ကိစ္စကိုအင်ဒိုနီးရှားနိုင်ငံကလက်မခံပါဘူးလို့အင်ဒိုနီးရှားအစိုးရကဒီကနေ့ပြောကြားပါတယ်။အာနာတိန်အုပ်ချုပ်နေတဲ့စစ်ကောင်စီကပြောထားတယ်လို့လွတ်လပ်မြတ်တာရဲ့ရွေးကောက်ပွဲဖြစ်လာရေးအာဆီယံကစောင့်ကြည့်တဲ့အစီအစဉ်တွေကိုအင်ဒိုနီးရှားနိုင်ငံကတိုက်တွန်းမယ်ဆိုတော့ Reuters သတင်းဌာနရဲ့သတင်းထွက်ပေါ်ခဲ့တာကြောင့်ဒီအပေါ်မှာမြန်မာနိုင်ငံမှာဆန္ဒပြသူတွေဒေါသထွက်ခဲ့ကြပါတယ်။ဒီနေ့အင်ဒိုနီးရှားတန်ယုံရှိဆန္ဒပြသူတွေကိုတန်ယုံပြောခွင့်ရကလည်းအခုလိုထွက်ပြီးတော့ရှင်းလင်းပြောကြားခဲ့ပါတယ်
။ Our position does not change. We support the democracy. Anything should be dealt, should be managed, should be caught under
ဒီမိုကရေစီစနစ်ပေါ်အားပေးတဲ့အင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်ဟာမပြောင်းလဲပါဘူး။အခြေအနေအားလုံးကိုဥပဒေပေါင်းတွေကနေပဲဖြည့်ဆည်းရမယ်လို့အင်ဒိုနီးရှားတန်ယုံပြောခွင့်ရတာပြောကြားသွားတာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးဟာအင်ဒိုနီးရှားနိုင်ငံရဲ့အဓိကဦးစားပေးဖြစ်တဲ့ပြည်သူတွေအနေနဲ့ဖြစ်မဲ့လုံရက်တစ်ခုကိုမှလုံမှာမဟုတ်ဘူးလို့လည်းအင်ဒိုနီးရှားတန်ယုံရှေ့မှာဆန္ဒပြနေကြသူတွေကိုသူကထွက်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီ February 1ရက်နေ့ကဆရာနာတိန်အုပ်ချုပ်နေတဲ့တွေကခေါင်းဆောင်နှစ်ယောက်အပေါ်အမေရိကန်ပြည်ထောင်စုကထပ်ပြီးတော့တခါအရေးယူလိုက်ပါတယ်။ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကိုအမေရိကန်ဗလာရေးဌာနရဲ့အရေးယူမှုတခါစီရင်မှာတင်းတင်းလာနေတဲ့ကထပ်ပြီးတော့ထည့်သွင်းခဲ့တာပါ။အာနာတိန်အုပ်ချုပ်နေတဲ့တွေအပေါ်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Netflix ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ There may be additional policy levers we can pull when it comes toour goal of supporting the people of Burma
မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့အမေရိကန်ရဲ့ညီမချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာဏာပြန်ရအောင်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်းခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Netflix ကပြောကြားခဲ့တာပါ EU ဥရောပသမဂ္ဂကတော့အာနာတိတ်မှုမှာပါဝင်နေသူတွေအပေါ်ပြစ်မှတ်ထားနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့အတွက်တင်းနှလာနေတော့ကဆုံးဖြတ်ခဲ့ပါတယ်
And we took the political agreement to apply sanctions targeting the military responsible for the coup and their economic interest.
ဆရာနာတိတ်မှုမှာတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြစ်မှတ်ထားအရေးယူတန်းခတ်ဖို့အတွက် EU နိုင်ငံတွေကြားသဘောတူခဲ့ကြပါတယ်။အစိုးရအပြောင်းလဲပြုပြင်ရေးအတွက် EU ကဓာတ်ရိုက်ထောက်ပံ့နေတဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တွေကိုလည်းရပ်ဆိုင်းလိုက်ပါတယ်လို့ EU နိုင်ငံကြားရေးရာအကြီးအကဲ Joseph Borrell ကတနင်္လာနေ့ကပြောကြားခဲ့တာပါ။အခုလိုမျိုးအာနာယူအုပ်ချုပ်နေသူတွေအပေါ်ပြည်ပကဖိအားတွေတိုးနေချိန်မှာပြည်ရင်းကပြည်သူတွေကလည်းအာနာသိမ်းမှုဆန့်ကျင်ကန့်ကွက်မှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ
်။
မနေ့ကလောက်ဆန္ဒပြသူအရေအတွက်မများပေမဲ့လည်းရန်ကုန်မြို့နေရာအနှံ့မှာဆန္ဒပြမှုတွေဆက်ပြီးတော့ရှိခဲ့ပါတယ
်။ဘယ်တဲ့ကြီးတဲ့လူကနိုင်သေးပေါ့ဗျာ။အဲ့လိုဟာကြီးကိုဘယ်လိုမှမကြိုက်ပါဘူး။အဲ့တော့သူတို့ကတော့ဘယ်လိုလုပ်နိုင်လာတဲ့လူတွေဆိုတော့ဒီလက်နဲ့အာကုန်နဲ့နေနေတာတွေပါလေ။အချင်းချင်းတော့လုံးပါပါပဲ။မတင်တတ်ဘူး။ဒါပေမဲ့ကျွန်တော်တို့ကလည်းနေရတာပဲဆန္ဒပြရမယ်၊တုံ့ပြန်ရမယ်။အဲ့ဒါကိုမတင်တဲ့ကြောင့်တော့ပြရမယ်ဒီလိုပဲဖြစ်ပါလား။ဟုတ်ဗျာ
။မြန်မာနိုင်ငံတဝန်းမန္တလေးမုံရတဝဲစားတဲ့မြို့တော်တော်များများမှလည်းဒီနေ့ဆက်ပြီးတော့ဆန္ဒပြကြပါလေ။နေပြည်တော်ပြည်မနာမှာမနေ့ကဖမ်းဆီးခံရတဲ့ဆန္ဒပြသူ200ကျော်ကတော့ဒီနေ့ပြန်ပြီးတော့လွတ်လာကြပါလေ။မန္တလေးမြို့မှာတော့စနေနေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်နှိမ်နင်းမှုမှာတေဆုံးသွားသူ3ယောက်ထဲက1ယောက်ဖြစ်တဲ့ဆန္ဒပြသူကိုတက်နိုင်ဝင်းရဲ့အတုပအခမ်းအနားကိုဒီနေ့ကျင်းပပါလေ။ပြည်သူတွေတမြောက်တဲ့အစိုးရတက်လာတဲ့အခါကျမှတရားမျှတစွာအဆုံးဖြတ်ပေးနိုင်ဖို့အတွက်ဥပဒေကြောင်းကနေဆောင်ရွက်သွားမယ်လို့ကျန်ရစ်သူဇနီးဖြစ်သူကအတုပအခမ်းအနားမှာပြောကြားခဲ့ပါတယ်ရှင်။